မြန်မာစစ်ကောင်စီပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တာကတ်မှုတွေဟာလုံလောက်မှုမရှိသေးတဲ့အကြောင်းနဲ့ဒီတဲ့ပုံပြီးဖိအားပေးဖို့လိုသလိုမြန်မာဒီမိုကရေစီလှုပ်ရှားမှုအဖွဲ့အစည်းတွေကိုပုံပြီးငွေကြေးထောက်ပံ့မှုလိုတဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က Writers တင်ဒင်ဌာနကိုပြောဆိုပါတယ
် They don't have enough pressure on that kinds of the economic sanctions yet. So that is why they still survive, right? If they receive enough pressures, especially from the
resources and economy. And ဒါကြောင့်လဲစစ်ကောင်စီဘက်ကအခုချိန်ထိရပ်တည်နိုင်တာဖြစ်ပြီးတကယ်လို့စစ်ကောင်စီဝင်ငွေအရင်းမြစ်တွေကိုပိတ်ဆို့ဖြတ်တောက်နိုင်မယ်ဆိုရင်မြန်မာပြည်သူတွေပေါ်တိုက်ခိုက်တာတွေဆက်လုံနိုင်မှာမဟုတ်ပါဘူးလို့ဒေါ်စင်မအောင်ကပြောဆိုသွားခဲ့တာပါမြန်မာစစ်တပ်ဘက်ကလေကြောင်းကနေထိုးစစ်ဆင်တဲ့အခါတိုက်ခိုက်ရေးချက်လျင်းတွေအတွက်လောင်စာစီဘုံအခြေအမြောက်များအကျုံအကုန်ကြခံတိုက်ခိုက်နေတာဖြစ်တဲ့အတွက်ထိတိယောက်ပိတ်ဆို့ဖြတ်တောက်နိုင်မှုစီးပွားရေးအရအေးအေးယူနိုင်ဖို့လိုမယ်လို့သူကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ခီးစဉ်တွင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိတွေနဲ့လွတ်တော်အမတ်ချုပ်နဲ့လည်းတွေ့ဆုံပါတယ်မြန်မာရင်းကိုနိုင်ငံတော်တော်များများကယူကရိန်းရုရှားကျူးကျော်စစ်လို့မမြင်ပဲပြည်တွင်းရေးပြဿနာဖြစ်ပဲမြင်နေကြတဲ့အတွက်ကူညီထောက်ပံ့မှုအားနဲ့နေတာကိုဒေါ်စင်မအောင်ကနှိုင်းယှဉ်ပြောဆိုခဲ့ပါတယ်